လာအိုနိုင်ငံကနေအင်တာနက်အွန်လိုင်းကလိမ်လည်တဲ့ဂိုင်းတွေရဲ့အကြက်ကင်ခိုင်းစေခံရပြီးထွက်ပေါက်မရှိဖြစ်နေကြတဲ့မလေးရှားနိုင်ငံသား900လောက်အထိရှိနိုင်တယ်လို့မလေးရှားအခြေစိုက်လူအခွင့်ရေးအဖွဲ့တွေကပြောဆိုပါတယ်။ခိုင်းတဲ့အတိုင်းအလုံးမပြီးတဲ့အခါပဲဖြစ်ဖြစ်အဆောင်ချက်တွေချထားတဲ့နေရာတွေကနေထွက်ပြေးဖို့ကြိုးစားခဲ့ရင်ပဲဖြစ်ဖြစ်ရိုက်နဲ့တာလျှက်စစ်ကျင်ဆက်နဲ့တို့တာခံရမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့လည်းပြောပါတယ်။လာအိုနိုင်ငံမှာပိတ်မိနေတဲ့မလေးရှားနိုင်ငံသားတွေထံကအချက်အလက်တွေကိုအခြေခံပြီးအရေးအတွက်ကိုခန့်မှန်းထားတာပါလို့မလေးရှားနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ MIHO ကပြောပါတယ်။တခြားလူ့အခွင့်အရေးနှစ်ဖွဲ့နဲ့အတူမကြားသေးခင်ကပိတ်မိနေတဲ့မလေးရှားနိုင်ငံသားတွေနဲ့တယ်လီဖုန်းတွေ text message စာသားတွေပေးပို့ဆက်သွယ်မှုတွေရှိခဲ့တယ်လို့တချို့ကလည်းလွတ်မြောက်အောင်စီမံခဲ့တာညှိနှိုင်းကယ်ယူတာတွေရှိကြောင်းလည်းပြောပါတယ်။ဖန်စီအလုလုခံရတဲ့သူတွေဟာစိတ်ပိုင်းရုပ်ပိုင်းနှိမ့်ဆက်ညှဉ်းပန်းတာခံရတယ်လို့လဲအဖွဲ့ရဲ့အတူရေမူဟာရှာမူဒင်ဟက်ရှင်က VOA ကိုပြောပါတယ်။ပိတ်မိနေတဲ့မလေးရှားနိုင်ငံသားတွေနဲ့ပတ်သက်လို့လာအိုနိုင်ငံကတာဝန်ရှိသူတွေနဲ့ထိတွေ့ဆက်ဆံနေတဲ့မလေးရှားအစိုးရကိုပေးပို့ထားကြောင်းပြောပါတယ်။မလေးရှားအစိုးရကို VOA ကမှတ်ချက်ပေးဖို့ဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ခြင်းမရှိပါဘူးခင်ဗျာ။